ိမေကွန်းနေထဲမှာလက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်ကစိုးရိမ်စရာအခြေအနေတွေအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့အခန်းကဏ္ဍနိုင်ငံတကာနိုင်ငံမှာရှိတင်ရှိထိုက်တဲ့အခြေခံကျန်းမာရေးဆိုင်ရာမူဝါဒတွေအပါအဝင်ဘာသာရေးနဲ့ပတ်သက်တဲ့မေကွန်းပေါင်းစုံကိုတောင်ဆန်းစုကြည်ကဖြေဆိုသွားတာပါ။ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့မေးခွန်းကိုဖြေကြားရမှာတော့
ကျမတို့ရဲ့ဒီအနောက်ပိုင်းမှာပေါ့နော်အနောက်ပိုင်းနယ်စပ်မှာဆိုလို့ရှိရင်ဒီလိုဖြတ်ကျော်တာဟာစီမံကမ်းမဲ့ဖြစ်နေတယ်အဲ့ဒါကြောင့်လည်းဟိုပြဿနာတွေဖြစ်လာတယ်ဟိုတစ်ဖက်နိုင်ငံကလည်းဒါကဒုနိုင်ငံကလူတွေမဟုတ်ဘူးဒီဘက်ဗမာပြည်ကပဲဒီမြန်မာနိုင်ငံကလူတွေမြန်မာနိုင်ငံကလည်းဒါဒုနိုင်ငံကလူတွေမဟုတ်ဘူးဟိုဘက်ကကူးလာတာဆိုပြီးတော့အဲ့ဒီလိုဆွဆွဲချက်တွေဖြစ်နိုင်တာဟာစီမံကမ်းမဲ့ဒီနေဆက်ကိုဖြတ်ကျော်မှုကြောင့်တနည်းအားဖြင့်ပြောမယ်ဆိုရင်ဒါလည်းဥပဒေစိုးမိုးရေးမရှိတာပေါ့နော်။နောက်ပြီးတော့နေဆက်မှာစောင့်တဲ့အစိုးရဌာနတွေရဲ့လက်ပိတ်လက်ယူကိစ္စနဲ့မကင်းတဲ့ဟာတွေနဲ့ဆိုင်ပါတယ်။အဲ့တော့လက်တွေ့ကြကြပြင်နိုင်တာတွေကိုကျမတို့လက်တွေ့ကြကြအများဆုံးပြင်ရမယ်။ဟိုဘာသာမတူတဲ့သူမျိုးများအချင်းလူမျိုးများအကြားမှာအမြင်မတူလို့ပฏิပက္ခဖြစ်တာတွေကိုကြတော့ဒီဟာတွေပြည်လဲသွားအောင်လို့အားလုံးဝိုင်းလို့အောင်မှာဒါကတော့နေချင်းညာချင်းမဖြစ်နိုင်ဘူ
းပြည်ပရောက်မြန်မာတွေတိုင်းပြည်ကိုပြန်ဖို့အချိန်တန်ပြီလားဆိုတဲ့မိကွန်းကတော့
ကျမအမြဲပြောတယ်ဒါကိုယ့်ဘာကိုဆုံးဖြတ်ရမယ်လူတိုင်းလူတိုင်းဟာကိုယ့်ဘဝအတွက်ကိုတာဝန်ယူရမယ်ကိုယ့်ဆုံးဖြတ်ချက်အတွက်ကိုတာဝန်ယူရမယ်ကျမကိုမေးပြီးတော့ကျမကပြန်လာပါဆိုလို့ပြန်လာတာအခုတော့အဆင်မပြေပါဘူးလို့ပြောလို့မရဘူးเนาะအဲ့တော့ကိုယ့်ဘာကိုဆုံးဖြတ်ရအောင်အဲ့တော့ကိုယ့်ဘာကိုဆုံးဖြတ်တဲ့နေရာမှာနှစ်ဖက်ကကြည့်ရမယ်။ကိုကဘာပေးနိုင်မလဲ။နော်။နောက်ကိုကဘာရဖို့မျှော်လင့်တယ်လဲ။အဲ့ဒါကိုလက်တွေ့ကြကြရင်ဆိုင်မှာတချို့ကပြောတယ်ကျွန်တော်တို့ကပြန်ပေးဖို့ပဲလာတာ။ဒါဟာတကယ်တော့သဘာဝမကျအောင်။ဒါလူသဘာဝဆိုတော့ကိုလည်းပြန်လူကျင်တာပဲ။ကို့မှာလည်းမျှော်လင့်ချက်ကလေးရှိတာပဲ။အအနည်းဆုံးတော့ကို့မိသားစုနဲ့အေးအေးဆေးဆေးနေကျင်တယ်ဆိုတော့မျှော်လင့်ချက်ကလေးရှိမယ်။ဒါတော့ကိုကဘာပေးနိုင်မလဲကိုကဘာလိုချင်တယ်လဲဆိုတာကိုဓမ္မဒိဋ္ဌာန်ကြကြစဉ်းစားပ
ါအခြားနိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာပြည်နဲ့ပတ်သက်တဲ့မိကွန်းကိုတောင်ဆန်းစုကြည်ပြန်လဲဖြေဆိုရမှာတော့
နိုင်ငံနှစ်နိုင်ငံမှာနိုင်ငံသားခံယူနိုင်တဲ့အခွင့်အရေးဆိုတာနိုင်ငံတိုင်းပေးတာမဟုတ်ပါဘူးဒီအနောက်နိုင်ငံတွေဖြစ်တဲ့တချို့ဒီမိုကရေစီနိုင်ငံတွေမှာပေါ့တော့မှဒီအခွင့်အရေးမပေးနိုင်ပါဘူးမပေးပါဘူးအဲ့ဒီတော့ဒီလိုအခွင့်အရေးပေးမပေးဆိုတာဟာနောက်ဆုံးကြတော့မြန်မာနိုင်ငံသူနိုင်ငံသားအများအပြားဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်ဒါကကျမတယောက်တည်းဆုံးဖြတ်မှလည်းမဟုတ်ဘူးကျမရဲ့ပါတီလည်းဆုံးဖြတ်မှာမဟုတ်ဘူးအဲ့တော့ဒါအများရဲ့ဆန္ဒအရဆုံးဖြတ်ရမယ့်ကိစ္စတစ်ခုဖြစ်တယ်တော့ဒါနဲ့ပတ်သက်လို့ကျမပြောချင်တာဟာဒီနိုင်ငံတနိုင်ငံရဲ့တရားဝင်နိုင်ငံသားဖြစ်မှအဲ့ဒီနိုင်ငံကိုအကျိုးပြုထိုင်တာမဟုတ်ပါဘူးလို့ကျမပြောပြစီမြန်မာနိုင်ငံသားမဟုတ်တော့လို့မြန်မာနိုင်ငံကိုအကျိုးပြုနိုင်မှာမဟုတ်ဘူးဆိုပြီးတော့အားငယ်တဲ့စိတ်မရှိပါနဲ့နောက်ပြောလဲငါတို့ကဗမာနိုင်ငံသူနိုင်ငံသားမဟုတ်တော့လို့မြန်မာနိုင်ငံကိုအကျိုးပြုဖို့တာဝန်မရှိဘူးဆိုတဲ့စိတ်မျိုးလည်းမထားပါနဲ့ကိုယ့်ရဲ့စိတ်မြင့်ဆိုတာစိတ်မြင့်ပဲဘယ်လိုမှဒါကိုညှင်းလို့မရဘူးကိုဟာဗမာပြည်ကဒီမြန်မာနိုင်ငံကပွားလာတဲ့လူမွေးဖွားပြီးတော့ရောက်လာတဲ့သူဆိုတာဘယ်လိုမှပြောင်းလို့မရအောင်ဒါဟာအမြဲဖြစ်နေမှာပဲဒီတော့ကိုယ်အနေနဲ့ဒီနိုင်ငံကိုပြန်ပြီးတော့အကျိုးပြုခြင်းနဲ့ဆိုလို့ရှိရင်အကျိုးပြုနိုင်တဲ့နည်းတွေရှိပါတယ်ပြုလို့ရပါတယ
်နောက်ဆုံးမေကွန်းအဖြစ်ဖြေဆိုသွားတဲ့အစ္စလမ်ဘာသာနဲ့ပတ်သက်တဲ့သူ့ရဲ့သဘောထားကိုတော့
ကျမကတော့ဘာသာတရားတိုင်းကိုလေးစားပါတယ်ကိုယ့်ရဲ့ဘာသာတစ်ခုတည်းကိုလေးစားလို့မဖြစ်ပါဘူးဘာလို့ဆိုကျမတို့ရဲ့ကဘာကြီးမှာဆိုလို့ရှိရင်ဘာသာမျိုးစုံရှိပါတယ်လူမျိုးမျိုးစုံရှိပါတယ်အခုလို့ဒီနိုင်ငံမှာလာနေတဲ့ကျမတို့နိုင်ငံသူနိုင်ငံကရောက်လာတဲ့ပုံကိုယ်တွေဆိုရင်ဒီနိုင်ငံဟာအခုခေတ်တော့ဘာသာပေါင်းစုံရှိတယ်ဆိုပေမဲ့ထုံးတန်းစင်လာရခရိယန်နိုင်ငံဖြစ်ပါတယ်ခရိယန်ဘာသာကိုကိုးကွယ်တဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့ဒီလိုခရိယန်ဘာသာကိုကိုးကွယ်တဲ့နိုင်ငံမှာလည်းကိုယ့်ရဲ့အခွင့်အရေးတွေကိုလေးစားတယ်ကိုယ့်ရဲ့လွတ်လပ်မှုကိုလေးစားတယ်ကာကွယ်ပေးတယ်ဆိုရင်ဒါကျမတို့ဟာအတိမတ်ပြုရမယ်ကျမတို့ဒီဟာကိုတံပိုးထားရမယ်လေးစားရမယ်ထို့အတိုင်းပဲဘာဘာသာပဲဖြစ်ဖြစ်ဘယ်လူမျိုးပဲဖြစ်ဖြစ်ဘယ်ဘာသာပဲဖြစ်ဖြစ်ကိုကိုးကွယ်တဲ့ဘာသာကိုလူမျိုးတစ်ခုကိုပဲတံပိုးထားမယ်ကိုလူမျိုးနဲ့ကိုဘာသာကိုပဲကိုကလေးစားမယ်ကိုလူမျိုးနဲ့ကိုဘာသာကလွဲလို့တခြားလူမျိုးတခြားဘာသာဝင်တွေကိုမလေးစားဘူးတံပိုးမထားဘူးဆိုလို့ရှိရင်ကျမတို့ကဘာကြီးအတွက်အင်မတန်အမှဝန်းနာစရာဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ကိုရဲ့ဘာသာကိုကိုလေးစားသလိုကိုယ့်ရဲ့လူမျိုးကိုတံပိုးထားတယ်လို့တခြားဘာသာဝင်တွေကိုလည်းကျမတို့လေးစားရမယ်။ကျမတို့ကအနေနဲ့နားလည်မှုရှိရမယ်
။အခမ်းအနားမှာနိုင်ငံကျော်ဟာတာအမှုပညာရှင် ကိုစားကနာရေးဆက်ပြီးနိုင်ငံကျော်အဆိုတော်ဒေါ်မမအေးတည်ဆူထားတဲ့တချင်နဲ့လေတောင်ဆန်းစုကြည်ကိုဂုဏ်ပြုပေးကြပါရစေ။